ချန်ပီယံညပိုင်းကမြို့နယ်တချို့မှာမြန်မာနိုင်ငံသားမှတ်ပုံတွေစမတ်ကတ်တွေကိုစစ်ကောင်စီရဲ့လူမှုကြီးကြပ်ရေးဌာနကစလဲပေးနေပြီလို့ဒေသခံတွေကပြောပါတယ်။ဒီလိုလဲပေးတာမှာနိုင်ငံသားတွေအပြင်အရင်ကမှတ်ပုံနေရာထားပြီးသားတရုတ်လူမျိုးများပြားလဲလာရှောက်နေတယ်လို့ဒေသခံတချို့ကပြောတာကိုကုစုံဝင်လိုက်ပြောပြပေးပါဦးခင်ဗျာ
။ချန်ပီယံညပိုင်းမူဆယ်ကုတ်ခိုင်နတ်ဖက်ခါမုံကိုတာမိုညေလောက်ကင်စတဲ့မြို့နယ်တွေမှာနိုင်ငံသားစစ်စီရေးစမတ်ကတ်တွေကိုစစ်ကောင်စီလူမှုကြီးကြပ်ရေးဌာနကစတင်ပြုလုပ်ပေးနေပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုလုပ်ပေးရမှာဒေသခံတိုင်းရင်းသားတွေအပြင်မုံဝန်းလို့ခေါ်ကြတဲ့တရုတ်နိုင်ငံသားတွေလည်းအများအပြားပါဝင်နေတာဖြစ်ပြီးဒေသခံတွေကအိမ်တောင်စုစီးရင်အချက်အလက်နဲ့အထက်ထပ်စစ်စစ်ခံရပေမဲ့တရုတ်နိုင်ငံသားတွေကတော့အလွယ်တကူရှောက်လို့ရနေတယ်လို့နတ်ဖက်ခါမြို့နယ်ကဒေသခံတဦးကအခုလိုပြောပါတယ်။
ဒီလိုမှတ်ပုံတွေကိုမတုံးတော့ဘူးပေါ့။အဲ့တော့စမတ်ကတ်ကတုံးမယ်ဆိုတဲ့ပုံစံမျိုးပေါ့။ဒါပေမဲ့ကိုကတော့ကျမ်းမြောက်ကတော့ပြည့်တဲ့တိုင်းနဲ့ဒီလူတော်တွေမှာတော့ဝင်ထိုင်နေရတာပေါ့။ကျမ်းမြောက်မှာတည်ပြီးများတယ်။ဘယ်လိုပြည့်စုံဖြစ်ပြီးဆိုတဲ့မျိုးကိုလုံးရှိုးပန်းစီရာမုံကြီးပါလာကွာတော့ကတော့ပုံမြန်တယ်လေ။ကုမ္ပဏီကြီးပါလို့ပြောလို့ဒီကကိုတော့ကဘာလဲပြည်တော်ပြူလာပြူပါပြူလာဟိုဘာမှပြီးပွားလာဘာမှပြီးမပွားလာဆိုတော့ငါတို့လည်းပြောလို့မရတော့ဘူးသူတို့
တချင်ကတာမွန်းညဲမြို့နယ်ကတရုတ်နိုင်ငံသားပြည်သူစစ်ကောင်းဆောင်ဝမ်ကွဲတာခေါ်ဦးမြင့်လွယ်ဟာဦးသိန်းစိန်စိုးရလက်ထက်မှာလွတ်တော်ကိုယ်စားလှယ်အဖြစ်ပါလာခဲ့ပါတယ်မြန်မာမတ်ပုံနေကင်ဆောင်ထားတဲ့တရုတ်နိုင်ငံသားအများအပြားရဲ့မဲတွေနဲ့ဒေသခံကိုယ်စားလှယ်လောင်းတွေကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်အခုလည်းတရုတ်နိုင်ငံသားအများအပြားစမတ်ကတ်ရရှိဖို့သူကငွေကြေးပံ့ပိုးပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးတရုတ်နိုင်ငံသားတွေကိုမြန်မာနိုင်ငံသားအဖြစ်အခုလိုစစ်ကောင်စီကမပုံတင်ပြုတ်လုပေးနေတာဟာတရုတ်အစိုးရကမြန်မာနယ်စပ်မှာရှိတဲ့အွန်လိုင်းရာဇဝတ်မှုတွေကိုရှင်းလင်းတဲ့အခြေအနေလဲတိုက်ဆိုင်နေတာပါကုခံမျိုးနယ်လူမှုကြီးကြပ်ရေးဌာနနဲ့နှိစပ်သူတူကတော့အခုအချိန်မှာစမတ်ကတ်ကိုကနအူးအနေနဲ့နိုင်ငံဝန်ထမ်းတွေပရဟိတလုပ်ငန်းလုပ်နေသူတွေရင်ကျေးမှုအဖွဲ့တွေကိုဦးစားပေးလုပ်ပေးနေတာလို့ VOA ကိုပြောပါတယ်အဖွဲ့အစည်းတွေရဲ့လုံဆောင်မှုနဲ့တချို့ကအဖွဲ့လိုက်အများအပြားမပုံတင်ဖို့ရောက်ရှိလာကြတယ်လို့လည်းသူကပြောပါတယ်
။ဟုတ်တယ်စမတ်ကတ်တွေလုပ်ကြည့်တာကိုဒီစမတ်ကတ်စမတ်ကတ်ရောစမတ်ကတ်ဟုတ်ကဲ့။နော်ပြောဆိုလဲအားတို့ဒီလူမှုဖေးတွေအဲနာပြီးတော့စမတ်ကတ်လာလုပ်ကြပါပေါ့လို့။အဲ့မှာကျွန်တော်တို့ကဒီမှာကတိုင်းသားတွေကအဖို့ရှိတော့ဆိုတော့တေယောဘောကချီရောပလောင်ရောအကုန်လုံးလုပ်ကြတာပေါ့ဗျာ။အဲ့ဒါတော့အဲ့မှာကျွန်တော်ကလူစုရတော့တို့တွေတယောက်တယောက်ပြောလိုက်တာနဲ့ဟိုတယောက်ရရှိပြီးတော့ကြောက်ချလာတာပေါ့။အဲ့ဒါနဲ့ကျွန်တော်တို့တော့ကျွန်တော်ကလည်းတိုက်စမတ်ကတော့ကြောင်းပြီးကြီးရတော့မရသေးဘူးပေါ့
။နိုင်ငံသားတွေရဲ့မှတ်ပုံတွေကိုစမတ်ကပြောင်းပေးဖို့အတွက်လူမှုကြီးကြပ်ရေးဌာနကတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးအကူအညီတောင်းခံခဲ့တယ်လို့2023ခုနှစ်စက်တင်ဘာလကုန်ပိုင်းကမြမအလင်းသတင်းစာမှာစစ်ကောင်စီကဖော်ပြခဲ့ပါတယ်။နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေကိုစောင့်ကြည့်မှတ်တမ်းတင်နိုင်မဲ့စစ်ကောင်စီရဲ့စမတ်ကတ်အစီအစဉ်ကိုဝေဖန်မှုတွေရှိခဲ့ပါတယ်။ဒါဟာစစ်ကောင်စီရဲ့ရုပ်ောက်ပွဲအတွက်ကြိုးပမ်းမှုတစ်ခုအဖြစ်လဲတချို့ကရှုမြင်ကြပါတယ်ခင်ဗျာ။